ရွှေကောက်ပွဲမဲဆက်စည်းအောင်မူရီတရားဝင်စတင်လိုက်တဲ့ဒီကနေ့စက်တင်ဘာလ10ရက်နေ့မှာပဲ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထောင်အောင်ဆန်းစုကြည်က Facebook စာမျက်နှာပေါ်ကနေရွှေကောက်ပွဲအတွက်ပြည်သူတွေထံပန်ကြားစာဆိုပြီးဗီဒီယိုရုပ်သံဖိုင်နဲ့ရောစာသားနဲ့ပါ NLD အတွက်မဲဆက်စည်းအောင်မူရီစတင်လိုက်ပါတယ်။ထောင်အောင်ဆန်းစုကြည်ပါဝင်လာမယ့်ရွှေကောက်ပွဲမှာပါဝင်ရှင်မြိုင်ကြမဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့ Facebook လို Internet လူမှုကွန်ရက်တွေကနေမဲဆက်စည်းအောင်မူရီကိုဘယ်လောက်ထိကြည်ကြဲပြန့်ပြန့်လှုပ်ဆောင်နေပါသလဲ Facebook လူမှုကွန်ရက်တွေကိုအသုံးပြုနေကြသူတွေကရောဘလို့အမြင်တွေရှိပါသလဲရှားဖောင်းကဆက်ပြီးတင်ပြပေးပါမယ်ရှင
်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေတည်ဝင်စတင်တဲ့ဒီကနေ့မှာမျိုးသားဒီမိုကရေစီဘွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကလာမယ့်ရွေးကောက်ပွဲဟာတိုင်းပြည်ပြောင်းလဲအတွက်အရေးကြီးတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြည်သူအားလုံးပါဝင်မဲ့ပေးကြဖို့ Facebook လူမှုကွန်ရက်စာမျက်နှာပေါ်ကနေတဆင့်ဗီဒီယိုရုပ်သံဖိုင်နဲ့တင်ပြီးတော့ပြည်သူတွေကိုတိုက်တွန်းလိုက်ပါတယ
်အခုချိန်မှာအရေးကြီးတာကတော့ကျွန်တော်တို့ပြည်သူလူထုအားလုံးဟာရွေးကောက်ပွဲမှာမဲပေးပိုင်권ရဖို့နဲ့ရွေးကောက်ပွဲနေ့ရောက်တဲ့အခါသွားပြီးတော့မဲပေးဖို့ပါပဲမဲပေးတဲ့အခါကျလို့ရှိရင်လည်းကျမတို့နိုင်ငံရဲ့အနာဂတ်ကျမတို့မျိုးဆက်သစ်တွေရဲ့အနာဂတ်ကိုစဉ်းစားပြီးတော့မဲပေးကြပါရှေ့ကိုမျှော်ကြည့်ပြီးတော့ပြောင်းလဲခြင်းတန်တဲ့အခါမှာပြောင်းလဲဖို့ဝိုင်းဝန်းပြီးတော့ကူညီကြပါလို့ကျမအနေနဲ့တိုက်တွန်းလို့ဆိုချင်ပါတယ်
ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေဒီကနေ့တည်ဝင်စတင်လိုက်တဲ့ဆိုရင်နိုင်ငံရေးပါတီတွေအနေနဲ့လူထုကြား Queen စင်းစည်းရုံးမှုတွေလှုပ်ဆောင်လာတဲ့အချိန်တည်းမှာပဲ Facebook လို Internet လူမှုကွန်ရက်တွေပေါ်ကနေလည်းမဲဆွယ်စည်းရုံးမှုတွေကိုစလှုပ်လာကြတာဖြစ်ပါတယ်အထူးသဖြင့် NLD ပါတီနဲ့ NLD ကိုထောက်ခံတဲ့သူတွေရဲ့ Facebook စာမျက်နှာတွေပေါ်မှာ NLD ကိုမဲပေးဖို့တိုက်တွန်းတဲ့စာသားတွေကိုဒီရက်ပိုင်းကြေကြေပြန့်ပြန့်တွေ့လာရပါတယ်မြန်မာနိုင်ငံမှာအင်တာနက်သုံးဆွဲသူဦးရေဟာတနိုင်ငံလုံးအတိုင်းအတာနဲ့ကြည့်ရင်ရငယ်နှုန်းတိတ်မများလာပေမဲ့ပြီးခဲ့တဲ့နှစ်ပိုင်းကစလို့အင်တာနက်သုံးဆွဲမှုတွေနဲ့ Facebook လိုလူမှုကွန်ရက်သုံးဆွဲသူတွေကတော့တိတိတသာများလာနေတာပါဒါကြောင့်ဒီလိုလူမှုကွန်ရက်တွေကနေလဲ NLD အွန်လိုင်းရေးအတွက်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကိုလှုပ်သွားရမှာဖြစ်တယ်လို့လာမယ့်ရွေးကောက်ပွဲမှာသင်ငန်းကျိုးမဲတင်ငန်းကျွန်းမဲဆန္ဒနယ်ကနေရန်ကုန်တိုင်းဒေသကြီးလွတ်တော်အတွက်ဝင်ရောက်ရှင်ပြန်ရွေးခံမဲ့ကိုနေဖုံးလာကပြောပါတယ
်အခုလောလောဆယ်တော့ကျွန်တော် page မှာ page လည်းရှိပါတယ်ကျွန်တော် blogger နေဖုံးလာဆိုတဲ့ page ရှိတယ်နောက်ပြီးကျွန်တော်ရဲ့ account လည်းရှိတယ်နော်နေပီလက်ဆိုတဲ့ account ပေါ့နော် account page မှာတော့ကျွန်တော်အရင်တည်းကဒီတောက်လျှောက်ပေါ့နော်ပြီးခဲ့တဲ့ရက်တွေကဒီ NLD party ကိုမဲပေးဖို့ဆိုတဲ့ဟာမျိုးကျွန်တော် profile chain နဲ့ဟိုဟာလေးတခုပေါ့နော်အဲ့ဒါလေးစလုပ်ထားပါတယ်မနေ့ကစပြီးတော့လေ profile picture chain နဲ့ကိစ္စရှိတယ်နောက်ပြီးတော့အဲ့ဟိုဟာဘန်နာပေါ့နော်အဲချိန်တဲ့ဟာရှိမယ်အဲ့ဒီဟာလေးလုပ်ပြီးရခါကျရင်တော့နောက်ပိုင်းကျရင်တော့လည်းကျွန်တော် website ပါကျွန်တော်ပြန်ပြီးတော့ website လည်းတခုလုပ်ဖို့ကျွန်တော်စဉ်းစားထားပါတယ်အဲ့ website နဲ့ Facebook ကိုချိန်ပြီးတော့ပေါ့နော်ဒီကျွန်တော်ရဲ့ data တွေကျွန်တော်ရေးထားတဲ့စာတွေအဲ့ဒီဟာတွေအကုန်လုံးလည်းဒီ online ကတစ်ဆင့်တောက်လျှောက်အဲ့လိုမျိုးဖြန့်သွားဖို့ရှိပ
ါ Facebook လိုလူမှုကွန်ရက်ပေါ်ကနေမဲဆွယ်စည်းရုံးမှုတွေကိုအကျိုးရှိရှိသုံးနိုင်တာရှိတယ်လို့ဒီလိုလူမှုကွန်ရက်တွေပေါ်ကနေပဲစည်းရုံးရေးမှာထိခိုက်နေနိုင်အောင်တိုက်ခိုက်တာတွေလည်းရှိလာနိုင်တာကြောင့်လူမှုကွန်ရက်တွေကိုအသုံးပြုကြသူတွေအနေနဲ့ဒါကိုတတိထားတဲ့လို့လည်းကိုနေဖုံးလာကတတိပေးပါတယ်
။ online media ကပါလဲဆိုတော့ဒီတိတ်ပြီး account တွေလည်းရှိတဲ့ခါကျတော့နောက်ပိုင်းနေမှာကျွန်တော်တို့ဒီ daddy game တွေပေါ့နော်ဒီအောက်ပိုင်းထိုးတာတွေပေါ့နော်ဒီလိုမျိုးတယောက်နဲ့တယောက်အပုတ်ချတာတွေပါတယ်လေတစ်ဖက်ကနေပြီးတော့ဒီ online ကိုသုံးပြီးတော့ဒါတွေလည်းလှုပ်လာနိုင်ပါတယ်။ကျွန်တော်ကတော့အစိုးရတဲ့ကကျွန်တော် Facebook ကိုအဲ့လိုမျိုးတခြား digital security တွေပါတယ်တခြားဟိုဟာတကယ်ကြီးနေနဲ့ဝိုင်းဟိုဖြစ်ထားတော့လေတန်တဲ့အဖွဲ့တွေလည်းအဲ့လိုမျိုး online ကိုတုံးပြီးတော့လုပ်မယ်ဆိုရင်တော့အဲ့တစ်ဖက်ကနည်းပညာတကယ်ကျွမ်းကျင်တဲ့သူတွေနဲ့ကိုယ့် account တို့ညွှန်ပြေးပါတယ်ကိုတခြားတတိထားတဲ့နေတယ်မှာ
Facebook လိုလူမှုကွန်ရက်ကိုတုံးလက်တုံးထရှိသူရန်ကုန်မြို့ခံတူကတော့ Facebook ပေါ်ကနေမဲဆွယ်စည်းရုံးမှုတွေလုပ်တာဟာလူငယ်ပါဝင်မဲဆန္ဒရှင်တွေကိုချင်းကပ်နိုင်ဖို့ထိရောက်တဲ့နည်းလမ်းတစ်ခုဖြစ်မယ်လို့ယူဆပါတယ်
Facebook ဆိုတာဒီပေါ်မှာလူငယ်လေးတွေရောအကုန်လုံးပေါ့ဆက်ကြ60တော့ 90 လောက်ကြီးอ่ะအကုန်လုံးကတုံးရတယ်လေဆိုအင်တာနက်သတင်းဖတ်တာတို့အဲ့လို Facebook တုံးတာတို့อ่ะအခြားဘာမှဟိုမဖြစ်ပေမဲ့တယောက်တယောက်ဂရင်းရင်းထလေကြတယ်အဲအဲ့လိုမျိုးလေးပေါ့နော်ဟိုအတိထလေကြတယ်ဒါမျိုးလေးတွေနဲ့စပြီးအကြည့်ရဆိုရင်ဒါဆိုဒီ Facebook ကနေပြီးတော့မဲဆွဲတာတတိယဖြစ်ပို့ပြီးတော့တယောက်တယ်လို့ထင်ပါတယ်ဒါနဲ့မဖတ်ဖြစ်တာတို့တီဗီဖြစ်ဖြစ်တာတို့ဒါမျိုးကခြေကောင်းရှိနိုင်တယ်လေ
မြန်မာနိုင်ငံရေးနဲ့လူမှုရေးမှာ Facebook လိုလူမှုကွန်ရက်တွေရဲ့ထိရောက်မှုဟာအစိုးရအကောင်ရရှိခဲ့တာပါဘာသာရေးလူမျိုးရေးအရအမုန်းပွားတဲ့ရေးသားပြောဆိုမှုတွေကလည်း Facebook တွေမှာပြန့်နှံ့ခဲ့တာမို့ဒါကိုအရေးယူဖို့မြန်မာအာဏာပိုင်တွေကကြိုးပမ်းခဲ့ရဘူးပါတယ်။အခုရွေးကောက်ပွဲမှာလူမှုကွန်ရက်တွေပေါ်မှာမဲဆွယ်စည်းရုံးမှုနဲ့ပတ်သက်လို့တာဝန်ရှိသူတွေအနေနဲ့က ကန့်ဆက်တာမျိုးတားမြစ်တာမျိုးတွေမရှိပါဘူးရှင်။